အာရဖီကိုနာတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။အမျိုးသမီးတိုင်းတွင်ယောက်ျားတို့ဤဇွဲတက်တိစိတ်တက်ခွန်အားကိန်းအောင်နေတကဲ့သို့အမျိုးသားဖြစ်နေပေမဲ့မိမတို့ဤမိခင်စိတ်တနာကျင်နာစိတ်ရှိနေမှသာလျှင်လူပိသားသည်။ဒါကြောင့်အမျိုးသားမှအမျိုးသမီးတို့ဤမိခင်စိတ်ဂယုဏစိတ်ယောနောပါဝင်နေမှသာလျှင်ယောက်ျားတကွန်လူရည်ကျွန်းဖြစ်နိုင်သည်လို့စာရေးဆရာကြီးဦးအောင်သိန်းရေးသားခဲ့တာကိုကျွန်မမှတ်မိနေပါသေးတယ်။ဒီကနေ့ကြားမအခန်းကဏ္ဍရဲ့အနှစ်သာရကိုဖော်ညွှန်းတဲ့စကားလို့ကျွန်မယုံကြည်မိပါတယ်။ကမ္ဘာရဲ့ဖွံ့ဖြိုးတိုးတက်မှုနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာတဲ့အခါမှာအမျိုးသမီးတွေရဲ့ဘဝအဆင့်အတန်းအခြေအနေနဲ့တိုင်းတာတဲ့အချိန်ဖြစ်ပါတယ်။အမျိုးသားတွေဘလောက်တော်တော်အမျိုးသမီးရဲ့အခန်းကဏ္ဍအဆင့်အတန်းမြင့်မားမှုဟန်ချက်မညီဘူးဆိုရင်ဒီနိုင်ငံမဖွံ့ဖြိုးသေးဘူးမတိုးတက်သေးဘူးလို့ဆုံးဖြတ်တဲ့အချိန်ဖြစ်ပါတယ်။ဒါကြောင့်ပြုပြင်ပြောင်းလဲဖို့မဖြစ်မနေလိုနေပြီလို့ UN အဖွဲ့ဝင်နိုင်ငံတွေကဆုံးဖြတ်ခဲ့ကြပါတယ်။ UN ကမ္ဘာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်၈ချက်ထဲမှာမဖြစ်မနေလုပ်ရမယ့်အချက်၃ချက်ကတော့အမျိုးသမီးမိခင်တွေကျန်းမာဖို့ကြားမှာအခန်းကဏ္ဍတူညီဖို့TB ငှက်ဖျား HIV ယောဂါကာကွယ်ဖို့ဆိုတဲ့အချက်၃ချက်ပါပဲဒီအချက်၃ချက်ကိုကျမတို့မြန်မာနိုင်ငံရဲ့ရန်ကုန်မြို့စင်ကြေဘုံရပ်ကွက်မြို့တစ်တွေမှာအမျိုးသမီးအဖွဲ့တွေကပညာပေးဟောပြောပွဲတွေလုပ်ရင်လူလူတဲ့အသိပညာပြန့်ပွားအောင်ပြုလုပ်ပေးနေကြပါတယ်တောင်တကုံမြို့နယ်20ရပ်ကွက်မှာအဖြူရောင်နှလုံးသားအဖွဲ့ကကျမရဲ့အသိပညာပေးခြင်းနှင့်ကျမအခန်းကဏ္ဍများတွင်အမျိုးသားများပါဝင်လာစီရန်ဆိုတဲ့ခေါင်းစဉ်နဲ့ဟောပြောပွဲပြုလုပ်ပေးခဲ့ပါတယ်။ဒီပွဲကိုကျင်းပရတဲ့ရည်ရွယ်ချက်ကို Triangle အဖွဲ့မှဒိုင်ရိုက်တာဒေါခင်လေးကရှင်းပြဆွေးနွေးသွားခဲ့ပါတယ်
။လူကြီးရဲ့ကျန်းမာရေးဖွံ့ဖြိုးတိုးတက်ရေးပညာရေးပေါ့နော်အစသဖြင့်မျိုးသားတွေရဲ့စိတ်ပါဝင်စားစွာပါဝင်ဆောင်ရွက်နိုင်မှုကအားနည်းနေတာတွေ့ရတယ်။ကျမတို့ပညာပေးဆွေးနွေးပွဲတွေဟောပြောပွဲတွေလုပ်ခဲ့တဲ့အခါမှာလည်းလူကြီးတွေပါဝင်ရေးအတွက်ဥပဒေကိစ္စပဲပြောပြောကျန်းမာရေးကိစ္စပဲပြောပြောမျိုးသားတွေကသူတို့နဲ့မဆိုင်ဘူးမျိုးသမီးတွေနဲ့ပဲဆိုင်နေဆိုပြီးတော့ဒီလိုပဲတွေးနေတယ်မျိုးသမီးတွေအသက်ကြီးလာတဲ့ကောင်မအိမ်အောင်သားမွေးပြူရတဲ့ကိစ္စတွေကြောင့်လည်းကျမကြီးဒီမှာချူကြတယ်ဒါမျိုးတွေဖြစ်လာတဲ့ဟာကိုမျိုးသားတွေကသိလို့ရှိရင်သူတို့နေ့စဉ်ဘဝမှာအမျိုးသမီးတွေကိုစာနာနားလည်ပြီးမြလက်တွဲခေါ်ယူပြီးမြဆိုရင်ပို့ပြီးတော့မျိုးသမီးမျိုးသားတန်းတူဖွံ့ဖြိုးတိုးတက်မှုတွေပိုရနိုင်တာဖြစ်တဲ့အတွက်မျိုးသားတွေကိုဝိုင်းပြီးတော့နားလည်ပြီးပါဆိုတဲ့သဘောနဲ့မျိုးသားတွေပိုပါဝင်လာအောင်စုံစမ်းတာဖြစ်ပါတယ်
အမျိုးသမီးတွေကိုယ်တိုင်ကအမျိုးသမီးရဲ့လိုအပ်ချက်ကိုအရင်ဆုံးသိဖို့လိုအပ်ပါတယ်။အမျိုးသမီးရဲ့ခန္ဓာဗေဒအရမျိုးပွားအင်္ဂါပါတဲ့အတွက်၁၂နှစ်၁၃နှစ်သမီးတဲကရာသီဆက်ဝန်းအတွက်စိုးရိမ်ပူပန်ကြရပါပြီ။အိမ်နောင်ကျကိုဝင်ဆောင်ပြီးခလေးမွေးရပြီဆိုရင်မျိုးပွားအင်္ဂါကိုအထူးဂရုစိုက်ရပါတယ်။တအိမ်ကောင်းကင်စာကိုကြိုးတင်ကာကွယ်ဖို့သိက္ခာအရေးကြီးပါတယ်။ဒီယောဂါကာကွယ်ရေးကိုပူးပေါင်းဖြည့်ရှင်းနိုင်ဖို့ကျားမတန်းတူအခွင့်ရေးမှာတယောက်နဲ့တယောက်အပြန်လှန်နားလည်မှုရှိခြင်း၊ကူညီဆောင်ရွက်ပေးခြင်းနဲ့ပင်ပန်းမှုတွေလျှော့ချနေတဲ့ခစ်ကြီးကိုရောက်နေပါပြီလို့ဆိုတဲ့ Triangle Dieter Docking လေးကကျားမအခန်းကဏ္ဍရဲ့အတားအဆီးတွေအကြောင်းကိုလည်းထပ်မံပြောဆိုဆွေးနွေးသွားခဲ့ပါတယ
်။ကျမတို့ရဲ့ထုံတန်းစင်လာတဲ့ပျော်ပျော်ဓလိထုံးစံနေပဲပျော်ပျော်ရှေ့အစဉ်ဆက်တဲ့ကအမျိုးသမီးတွေကကိုယ်ပိုင်ဆုံးဖြတ်ခွင့်မှာတော်တော်လေးအားနည်းပြီးအိမ်တော်တို့ကြားရမယ်ဖြစ်ဖြစ်သူတို့ကသူတို့ကိုယ်သူတို့အထက်မိသားစုအတွက်မျိုးသားတွေအတွက်မျိုးသားတွေဆိုတာအိမ်တော်ဦးစီးပါမယ်အကေပါမယ်တားတွေပါမယ်ဒီလူတွေအတွက်ပဲသူတို့ကဦးစားပေးစဉ်းစားတဲ့အခါကျတော့သူတို့ဘဝဖွံ့ဖြိုးတိုးတက်ရေးအတွက်သူတို့မှာကိုယ်ပိုင်ဆုံးဖြတ်ခွင့်မရှိတလို့တော့ဖြစ်နေအဲ့ဒီအတွက်ဒလေးထုံးစံနေကျိုးစဲယူဝါရတွေကျင့်သုံးမှုတွေနောက်ပြီးတော့ဥပဒေတွေဒါတွေအားလုံးကကျမတို့ကိုတန်းတူညီတူဖြစ်ဖို့အတွက်ကိုအဟံသားဖြစ်စီရပေါ့ရှေ့ကလူရေးကမှန်ဘူးပြောကမှန်မသိတဲ့အစိုးရအောက်မှာပဲမျိုးသမီးတွေကပိတ်မိနေတာဆိုတော့အဲ့လိုဖြစ်တဲ့ဟာကိုလည်းကျွန်မအမျိုးသားတွေလုံးလုံးပြောချင်တာမဟုတ်ပါဘူးတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အခုမှစပြီးတော့ရုန်းကန်ပြီးတော့ပေါ့နော်လုံးဝမဲ့အချိန်မှာမျိုးသမီးတွေရဲ့လှုပ်အားတွေမပါဘူးဆိုရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့ကနောက်ကျသွားလိမ့်မယ
်ကျမတန်းတူညီမျှဖို့ရှိုးရင်ဟန်ချက်ညီတဲ့ပူးပေါင်းဆောင်ရွက်မှုရှိဖို့လိုအပ်ပါတယ်အမျိုးသားတွေအနေနဲ့ကို့အိမ်ထဲမှာရှိတဲ့ဇနီးမယားနဲ့သားသမီးတွေအပေါ်လူအခွင့်ရေးအပြည့်အဝပေးခြင်းအပြင်စတင်နိုင်ပါတယ်ရှင်။အိမ်တွင်းငြိမ်းချမ်းရေးမှသည်ကဘာကြီးငြိမ်းချမ်းရေးစီတို့ရှောက်လန်းနိုင်မှာပဲဖြစ်ပါတယ်။သောတာရှင်များမျှဝေခံစားနိုင်ကြပါစေ။ကျေးဇူးတင်ပါတယ် ကျမနှင်းပန်းအိမ်ပါ။